တောင်ကိုရီးယားနိုင်ငံမှာကိုလာတာကာလအတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားရသူအများဆုံးအဖြစ်နဲ့ပြီးခဲ့တဲ့24နာရီအတွင်းပိုကူသူ629ယောက်ပိုလာပါတယ်။ဒီထဲကလူပေါင်း6ယောက်ကပြည်တွင်းမှာကူးခံရတာဖြစ်ပြီးတော့80ရာခိုင်နှုန်းကပိုအထက်90ရာလူထူထပ်တဲ့ဆိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ချာနေမှာပြောပါတယ်။တောင်ကိုရီးယားမှာဒီနေ့အစောပိုင်းကတည်းကကရောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ကန့်သတ်ချက်တွေဖြည့်လျှော့ပေးလိုက်တဲ့အော်တိုဘလာနောက်ပိုင်းပိုကူဆက်မှုပြန်တိုးလာတာပါ။အမေရိကန်ပြည်ရင်ကမ္ဘာမှာပိုကူသူတွေအများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာတစ်လလောက်ထိပိုကူဆက်မှုဆက်တိုက်ကျဆင်းလာနေတယ်ဆိုပေမဲ့ပြီးခဲ့တဲ့24နာရီအတွင်းပိုးတွေ့သူက3600ကျော်ရှိပါတယ်။ဒီအချိန်မှာပဲဗီယက်နမ်နိုင်ငံကိုစီးပွားရေးအရလာရောက်မဲ့တောင်ကိုရီးယားနိုင်ငံသားတချို့ကရောဂါထိန်းချုပ်ရေးအတွက်ဆလေရက်ကြမဖြစ်မနေတိကျခွဲနေကြမလို့တော့ဘူးလို့ဆိုမျိုးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ဇန်နဝါရီလတရနေ့ကစပြီးတော့အသက်ဝင်မဲ့ဒီသဘောတူညီချက်မှာဗီယက်နမ်ကိုရက်တိုလာရောက်တဲ့စီးပွားရေးသမားတွေကိုတော့ခွင့်ပြုထားကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဗီယက်နမ်ဖက်ကတော့ဒီသတင်းကိုအတိမပြုသေးပါဘူး။တောင်ကိုရီးယားနိုင်ငံဖက်ကလည်းတရုတ်၊ဂျပန်၊အာရဗ်စောဘာမြတ်ပြည်တော်စု UAE စင်ကာပူနဲ့အင်ဒိုနီးရှားကရက်တိုလာရောက်မဲ့စီးပွားရေးသမားတွေဆယ်လေးရက်ကြာတိကျခွဲနေကြမလို့တော့ဘူးလို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။